ကင်းပြည်နယ်အတွင်းမှာဖြစ်နေတဲ့တိုက်ပွဲတွေဟာ KNLA ထင်းချုံနယ်မြေတည်းထိရောက်လာမယ်ဆိုရင်သူတို့ဘက်ကလည်းခုခံတုံ့ပြန်မှာဖြစ်တယ်လို့ KNU ကရင်မျိုးသားအစည်းအရုံးဘက်ကသတိပေးလိုက်ပါတယ်။တချိန်တည်းမှာပဲတိုက်ပွဲတွေကြောင့်ဒုက္ခတွေအရေအတွက်တိုးလာတယ်လို့လည်းဆိုပါတယ်။အကြောင်းစုံကိုတော့ဆက်တွေ့မေးမြန်းထားတဲ့ရှားဖောင်ကပြောပြပါမယ်။
ကင်းပြည်နယ် KNU ကရင်မျိုးသားအစည်းအရုံးထင်းချုံနယ်မြေမှာရှိတဲ့မေတ္တောဒေတာအတွင်း DKBA ခေါ်တိုးတက်သောကရင်ဗုဒ္ဓဘာသာလက်နက်ကိုင်ခွဲထွက်အဖွဲ့ကိုကရင်နယ်ခြားစောင့်တ BGF နဲ့မြန်မာစစ်တပ်တို့ပူးပေါင်းထိုးစစ်ဆင်နင်တာတွေဟာကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA ထင်းချုံနယ်မြေထဲအထိရောက်လာပါကိုကရင်မျိုးသားအစည်းအရုံးကစိုးရိမ်မကင်းဖြစ်နေတာဖြစ်ပါတယ်။ကရင်မျိုးသားအစည်းအရုံးအနေနဲ့တနိုင်ငံလုံးအပြစ်ခတ်ရဆဲရေးသဘောတူညီချက်စာချုပ်ကိုရည်ထိုးထားပေမဲ့လည်းအခုဖြစ်နေတဲ့မေတ္တောဒေတာအတွင်းတိုက်ပွဲကနေ KNLA ထိန်းချုပ်နယ်မြေတဲ့အထိရောက်လာပဲဆိုရင်တော့ KNU အနေနဲ့ပြန်လည်ခုခံရမှာဖြစ်တယ်လို့ KNU ကဗိုလ်ချုပ်ကြီးစောဂျော်နီက VOA ကိုအခုလိုပြောပါတယ
်။အဲကျွန်တော်တို့ကလက်မှတ်ထိုးတော့တကယ်ကျွန်တော်ရှိလာရေလဲအဲကျွန်တော်ကကွယ်မှာပဲကျွန်တော်ရှိမှမလာတာနော်
။ကကွယ်မယ်ဆိုတာကရှောင်ပေးမှလားဒါမှမဟုတ်ထိတ်တိုက်တိုက်ပွဲဖြစ်နိုင်တဲ့အလားအလာရှိလား။အ
ဲတကယ်တော့လာလို့ရှိတော့အကြောင်းမကြပါဘူးညာကျွန်တော်လည်းအခုခံရပါတော့နော
်အခုဖြစ်နေတဲ့မေတ္တောဒေတာအတွင်းကတိုက်ပွဲတွေဟာ DKBA တိုးတက်တော်ကရင်ဗုဒ္ဓဘာသာလက်နက်ကင်ခွဲထွက်အဖွဲ့ရဲ့ထိန်းချုပ်ရာဒေတာအတွင်းမှာဖြစ်နေတာဖြစ်ပြီးလက်ရှိတိုက်ပွဲနဲ့ပတ်သက်ပြီးတော့ DKBA ခွဲထွက်အဖွဲ့ကနေပြီး KNU ကိုတစုံတရာအကြောင်းကြားတာဆက်သွယ်တာမရှိပါဘူးဒါပေမဲ့လည်း DKBA အဖွဲ့အနေနဲ့ KNU တဲကိုပြန်ပြီးဝင်လာမယ်ဆိုရင်တော့ KNU ဘက်ကလက်ခံဖို့ KNU ခေါင်းဆောင်ပိုင်းတွေကပြောဆိုနေတာတွေရှိတယ်လို့လည်းဗိုလ်ချုပ်ကြီးစောကျော်ညီကပြောပါတယ
်ဟုတ်ကဲ့ဒီဟော DKBA ခွဲထွက်အဖွဲ့တွေတော့ကျွန်တော်တော့သာထုတ်မယ်ဒီမှာကျွန်တော်ကြီးပြန်လာကျွန်တော်လက်ခံဖို့လက်ခံမယ်နော
်မေတ္တောဒေတာအတွင်းကတိုက်ပွဲတွေဟာအခုရဲ့ပိုင်းတွေမှာပြန်ပြီးအရှိန်နဲ့နဲ့ရော့ကျလာနေပြီမဲ့ဂျိုဂျာတိုက်ပွဲတွေဆက်ပြီးဖြစ်နေတော့ပဲဖြစ်တယ်လို့ထွက်ပြေးလာတဲ့ဒုက္ခတွေအကြီးအကျယ်ဟာလည်းတိုးလာနေတယ်လို့ထိုင်းမြန်မာနယ်စပ်ဘက်ကိုထွက်ပြေးလာကြတဲ့စစ်ဆောင်ဒုက္ခတွေကိုတွားရောက်ကူညီပေးနေတဲ့ကရင်လူမှုအခြေပြုအဖွဲ့အစည်းတစ်ခုဖြစ်တဲ့ကရင်မြစ်ချောင်းများစောင့်ကြည့်ရေးကွန်ရက်ကတာဝန်ရှိသူစောတာဘိုးကပြောပါတယ်
ဟုတ်ကဲ့နေဇတ်မှာဒီမနီယာတွေဒီနေဇတ်ဘက်နော့တာနဲ့ဒီတီတော့ကေဘက်မှာဆိုရှင်နောက်ထပ်8050ကျော်ပေါ့ဟောတော့ဒီရှိရတယ်ဝန်ကျင်တော့ဖြစ်သွားပြီဗျာလက်တလို့တော့ဟောကျွန်တော်တို့အရေးပေါ်ကိစ္စကြီးပေါ့သူတို့ဟိုတော်ဝတ်ထဲကကြီးလာတယ်ဘာမှသူတို့မပါလာကြဘူးလောလောဆယ်စားဖို့မပါလာတဲ့ခါကျကျွန်တော်တို့လောလောဆယ်ဆန်စီစားအချိန်နဲ့စားတော့ဖို့ပစ္စည်းလေးတွေအရေးပေါ်ဟောစားလို့ရမယ်ခါလေးပြီးတော့အဝတ်ထည်လေးတွေပေါ့အဝတ်ထည်အဲ့လိုဒီကျွန်တော်တို့အရေးဆုံးပေါ့အမျိုးသမီးကလေးတတိယအိမ်ခါလေးတွေကျွန်တော်တို့ပံ့ပိုးပြီးတော့သူတို့အိုအိမ်မှာသုံးဖို့ခွက်ဒီပုံးလေးကြီးလေးသုံးဖို့အတွက်ဒီပုံးလေးကြီးစသဖြင့်လောလောဆယ်အိမ်အိမ်ခါလေးတွေကျွန်တော်တို့ပံ့ပိုးပေးနိုင်ရက
ြလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသအတွင်းမှာရှိတဲ့ကျေးရွာသူရွာသားထောင်နဲ့ချီပြီးထွက်ပြေးတင်းရှောင်နေကြပါတယ်။စစ်ဘေးရှောင်ဒုက္ခတဲ့4000ကျော်လောက်ဟာငံကြီးငူဒေသဘက်ကိုထွက်ပြေးခိုးလုံနေကြရတာဖြစ်ပြီးတော့သူတို့ကိုမြန်မာအစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနနဲ့လူမှုအဖွဲ့အစည်းတွေကအခုအညီတွေပေးနေတာဖြစ်ပါတယ်။နေစားဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေကတော့ကရင်မြစ်ချောင်းများစောင့်ကြည့်ရေးကွန်ရက်အပါအဝင်ကရင်လူမှုခြေပြုအဖွဲ့တွေကအကူအညီပေးနေတာပါ။တိုက်ပွဲတွေအရှိန်ရွက်လာလို့မြန်ကြီးငူဒေသဘက်ကထွက်ပြေးတိမ်းရှောင်ကြတဲ့ဒုက္ခသည်တွေနေရာရင်းကိုပြန်ဖို့အစီအစဉ်တာတွေရှိပေမဲ့လည်းဂျိုကြားဆက်ပြီးဖြစ်နေတဲ့တိုက်ပွဲနဲ့ဒေသအတွင်းမှာထောင်ထားတဲ့မိုင်းတွေကြောင့်ဒုက္ခသည်တွေဟာနေရာရင်းကိုမပြောင်းနိုင်ဖြစ်နေရပါတယ်ရှင်။